Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2014ခုနှစ်နိုဝင်ဘာလ9ရက်တောက်ကြနေမနက်ဖြန် VOA တန်လှန့်စီစဉ်စတင်နေပါပြီ။လိုင်းဒိုမီတာ32 40နဲ့ 48 တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါဒီမနက်မှာကြားမယ်ထူးခြားတဲ့သတင်းတွေမှာဆိုလို့ရှိရင်ဘယ်လ်ဂျီယံနိုင်ငံအစိုးရရဲ့စီးပွားရေးနဲ့ချိုးရံချူတာရေးပြည်ပြင်ပြောင်းလဲမှုတွေပြုလုပ်တဲ့အစီအစဉ်ကိုစန့်ကျင်ကောက်ွက်တဲ့လုံသမားတသိန်းလောက်ဟာလမ်းမော်တွေတက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ရဲတွေနဲ့ထိတ်တိုက်တိုးပြီးတော့လူပေါင်း90လောက်ဒဏ်ရာရရှိသွားတယ်လို့သိရပါတယ်နောက်ပြီးတော့2011ခုနှစ်ကပါကစ္စတန်နိုင်ငံမှာဘင်လာဒင်ကိုပစ်တက်ခဲ့သူဟာသူဖြစ်ပါတယ်ဆိုပြီးတော့ Navy Sea အဖွဲ့ဝင်အမေရိကန်စစ်မှုထမ်းဟောင်းတစ်ယောက်ကထုတ်ဖော်ပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အခုမနက်ခင်းမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေမှာတော့အမေရိကန်သမ္မတရဲ့လက်ထောက်အမျိုးသားအကြံလုံခြုံရေးအကြံပေးအရာရှိဟာမြန်မာပြည်ကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တာဘာကြောင့်ပါလဲဒီမိုကရေစီထွန်းကားရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးကိုကြိုဆိုတဲ့ EU ဥရောပသမဂ္ဂကမြန်မာအစိုးရကိုတောင်းဆိုချက်ကရောဘာဖြစ်ပါမလဲ
The draft resolution also encourages the government to fulfill its commitment.
ကုလားမှာမြမအရေးတင်သွင်းမဲ့အီတလီနိုင်ငံဆိုင်ရာအတမ်းမှတ်ကြီးပြောပြချက်ကိုလည်းနားဆင်ရမှာပါအဲ့ဒီနောက်ဒေတာရင်းထိပ်သီးညီလာခံမကျင်းပခင်မြမနိုင်ငံရဲ့လူခွင့်ရေးအခြေအနေစောင့်ကြည့်ခံနေရတဲ့အခြေအနေနဲ့အတူအလွတ်တန်းတပ်ပုံသတင်းတောက်ကိုပါကြီးကိုမိသားစုနေကနေအိမ်ရှိရာရန်ကုန်ကိုပြန်ပြီးတော့တည်ဆောင်မဲ့ကိစ္စမှာဘလို့အခက်အခဲတွေကြုံတွေ့နေရတယ်လဲဆိုတာကိုလည်းကြားကြရမှာပါဒီလိုသတင်းတွေမတိုင်ခင်တော့ထိပ်တန်းရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုဥစားမူဝင်တဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးပါမယ်ရှင်
NATO တပ်ဖွဲ့ရဲ့အကြီးအကဲအသစ်ကအာဖဂန်နစ္စတန်နိုင်ငံကာဘူးကိုအလေးပတ်သွားရောက်မယ်အကြောင်းကြားသာပေးနေမှာကြေညာလိုက်ပါတယ်။ဒီနှစ်ကုန်မဲ့မှာနိုင်ငံညာတက်တွေပြန်ပြီးတော့ရုပ်သိမ်းမှာဖြစ်ပေမဲ့အနောက်နိုင်ငံကမဟာမိတ်တက်တွေအာဖဂန်နစ္စတန်နိုင်ငံကိုအထောက်ပံ့နေဆက်ပြီးတော့ပြီးသွားမှာဖြစ်တယ်လို့လည်းသူကပြောဆိုပါတယ်။ NATO အတွင်းရေးမှူးချုပ်ဗိုလ်ချုပ်ကြီးဂျန်စတိုလန်ဘတ်ကတော့တက်တွေပြန်ပြီးတော့ရုပ်သိမ်းလိုက်တာဟာအနာဂတ်မှာအာဖဂန်နစ္စတန်နိုင်ငံရဲ့ကမ်းခြေမဟာအာဖဂန်ပြည်သူတွေရဲ့လက်ထဲမှာရှိတယ်ဆိုတဲ့အဓိပ္ပာယ်ပဲလို့ပြောဆိုပါတယ်။နောက်နှစ်ကြာရင်အခန်းကဏ္ဍအစ်တစ်ခုကိုဖွင့်လှစ်တော့မှာဖြစ်ပါတယ်လို့လည်းသူကပြောပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ဆက်လက်ပံ့ပိုးမှုတွေပြုလုပ်သွားမှာပါတာဝန်အစ်တစ်ဖြစ်တဲ့အာဖဂန်တပ်ဖွဲ့တွေကိုလက်ကျင့်တင်နန်းပေးတာအကြံဉာဏ်ပေးတာနဲ့အထောက်ပံ့ပေးတာတွေလှုပ်ဆောင်တော့မှာပါငွေကြေးအကူအညီလည်းဆက်ပြီးတော့ပေးသွားမှာဖြစ်တယ်လို့ NATO ရဲ့အတွင်းမှုချုပ်ကပြောဆိုပါတယ် Mr. Stoltenberg ကသူ့ရဲ့ပထမအုပ်ချုပ်အလစ်ပတ်ခီးစဉ်အတွင်းမှာအာဖဂန်နစ္စတန်သမ္မတအာရှဖ်ဂါနီနဲ့အစိုးရအမှုဆောင်အရာရှိချုပ်အဗ်ဒူလာတို့အပြင်နိုင်ငံတကာလုံယုံရေးအထောက်အပြုတပ်ဖွဲ့ရဲ့အဆင့်မြင့်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အာဖဂန်သမ္မတဂါနီကလည်းအနာဂတ်မှာနေတိုးမဟာမိတ်တပ်ဖွဲ့နဲ့အတူလက်တွဲပြီးတော့လုပ်ကိုင်လုပ်ရတဲ့အကြောင်းပြောဆိုပါတယ်
။ American သမ္မတဘရက်အိုဘားမားကစီးရီးယားနဲ့အီရန်နိုင်ငံတွေက IS Islamic စစ်သွေးကြွတွေကို American ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းကနေတိုက်ခိုက်နေတဲ့ကိစ္စကိုတိတိကျကျလုတ်ပိုင်ခွင့်တတ်မှတ်ပေးဖို့အတွက်လိုလားနေတယ်လို့ပြောဆိုလိုက်ပါတယ်။သမ္မတအိုဘားမားဟာကွန်ကရစ်လွှတ်တော်ခေါင်းဆောင်တွေနဲ့တောက်ကြနေမှာတွေ့ဆုံပြီးဥပဒေပြူရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။စက်တင်ဘာလအတွင်းစစ်သွေးကြွတွေကိုလေကြောင်းတိုက်ခိုက်မှုတွေစပြီးလှုပ်ဆင်ကမစ္စတာအိုဘားမားဟာ2001ခုနှစ်ကအယ်ကိုင်ဒါအကြမ်းဖက်သမားတွေကိုလက်တုံပြန်တိုက်ခိုက်ဖို့အတွက်အဲ့ဒီအချိန်ကသမ္မတဖြစ်ခဲ့တဲ့ George W. Bush ကိုကွန်ကရစ်လွှတ်တော်ကနေပေးအနှင်းခဲ့တဲ့ခွင့်ပြုချက်အတိုင်းသူဆောင်ရွက်ခဲ့တာဖြစ်တယ်လို့ပြောပါတယ်။2001ခုနှစ်ကအယ်ကိုင်ဒါအဖွဲ့အမေရိကန်ပြည်ထောင်စုကိုတိုက်ခိုက်တုန်းကလူပေါင်း 3,000 နီးပါးတေဆုံးခဲ့ရတာပါ။ဒါပေမဲ့ပြီးခဲ့တဲ့သတင်းဗတ်တုန်းကတော့သမ္မတအိုဘားမားကလုတ်ပိုင်ခွင့်နဲ့ပတ်သက်ပြီးအရင်ကဖြစ်ခဲ့တဲ့စစ်ပွဲတွေအခုလက်ရှိတိုက်ခိုက်နေရတဲ့အခြေအနေနဲ့တင့်တော်တဲ့ပြောင်းလဲပြင်ဆင်မှုတွေလုပ်ဖို့အချိန်တန်နေပြီလို့ပြောကြခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေအနေနဲ့သမ္မတရဲ့အင်ဂျီရောနဲ့လွှတ်တော်တွေရဲ့ထောက်ခံမှုတွေလိုအပ်နေကြောင်းပြောဆိုခဲ့ပါတယ်။စစ်မျက်နှာမှာတော့အမေရိကန်ဥဆောင်တဲ့ညံပေါင်းတပ်ဖွဲ့တွေဟာစီးရီးယားနိုင်ငံတွင် IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်နေရကနေတခြားအဆင့်ရောက်စစ်သွေးကြွအဖွဲ့နှစ်ဖွဲ့ကိုပါပြစ်မှတ်ပြောင်းပြီးလေကြောင်းကနေတိုက်ခိုက်နေတယ်လို့လေလာစောင့်ကြည့်တဲ့အဖွဲ့တစ်ဖွဲ့ကပြောဆိုပါတယ်
။ဘယ်လ်ဂျီယံအစိုးရရဲ့လွတ်လပ်တဲ့ဈေးကွက်ဖွင့်စီးပွားရေးပြည်ပြင်ပြောင်းလဲမှုနဲ့ချိုးချံချွေတာရေးအစီအစဉ်ပေါ်ဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အလုသမားတသိန်းလောက်ဟာကြာတာပရိနေကဘရပ်ဆယ်မြို့ရဲ့လမ်းမတွေပေါ်တက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးရဲတွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ရမှာလူပေါင်း90လောက်ဒဏ်ရာရပြီးတော့30လောက်ကိုဖမ်းဆီးထားပါတယ်။ဆန္ဒပြသူတွေကရဲတွေကိုကြောက်ခဲတွေမိဘအနေနဲ့ပစ်ပောက်ခဲ့ကြတယ်လို့ကားတွေကိုပက်လက်လှမ်းပြီးတော့မီးတင်ရှို့ခဲ့ကြပါတယ်။ ရဲတပ်ဖွဲ့ကလူစုခွဲဖို့အတွက်မျက်ရည်ပုံးနေမိသားပိုက်တွေအုံပြုခဲ့ပါတယ်အစ်စ်တက်လာတဲ့ဗဟိုလက်ရာရင်းအစိုးရကအငိမ့်သားယူရမယ့်အသက်ကို65နှစ်ကနေ68နှစ်ထိတိုးမြင့်လိုက်တာလောက်ခလစာတွေကိုထိန်းချုပ်လိုက်ပြီးအလုသမားတွေလျှော့ချလိုက်တာစတာတွေပေါ်မကျေနပ်တဲ့အတွက်အလုသမားတွေဆန္ဒပြခဲ့ကြတာဖြစ်ပါတယ်အစိုးရကတော့နိုင်ငံရဲ့ဘတ်ဂျက်လုံခြုံမပြအောင်ဥရောပသမဂ္ဂကတောင်းဆိုထားတဲ့လိုအပ်ချက်တွေနဲ့အညီဖြစ်ဖို့အတွက်အကောင့်ထဲဖော်တဲ့အနေနဲ့ချိုးချံမှုတွေလှုပ်ဆောင်ရတာဖြစ်တယ်လို့ပြောပါတယ်။ကမ္ဘာဈေးကွက်နဲ့ရှင်ပြန်မှာအခွန်တုပ်တွေဖြတ်တောက်ဖို့လည်းလိုအပ်နေတယ်လို့ခုခံပြောဆိုပါတယ်။အလုသမားသမဂ္ဂကအစိုးရပြုလုပ်တဲ့အစီအစဉ်တွေကိုဆန့်ကျင်နေပြီးဒါဟာဘယ်လ်ဂျီယံနိုင်ငံရဲ့လူမှုဖူလုံရေးစနစ်ကိုအားနည်းအောင်လှုပ်တာသာဖြစ်တယ်လို့ပြောဆိုနေပါတယ်ခင်ဗျာ။
2011ခုနှစ်တုန်းကပါကစ္စတန်နိုင်ငံမှာပုံအောင်နေတဲ့ Al-Qaeda အကြမ်းဖက်အုပ်စုခေါင်းဆောင် Osama Bin Laden ရဲ့ခြံဝင်းကို၎င်းရန်ချိန်မှာဝင်ရောက်စီးနင်းပြီးတိုက်ခိုက်ခဲ့မှာပါဝင်ခဲ့တယ်လို့သူဟာ Bin Laden ကိုတပ်ပစ်ခဲ့သူဖြစ်ကြောင်း American ရေတပ် Commando စစ်ဗျံတယောက်ကထုတ်ဖော်ပြောဆိုလိုက်ပါတယ်။သူ့ရဲ့နာမည်ကို3နှစ်ကျော်လျှို့ဝှက်ထားရကနေအခု Bin Laden ကိုတနက်နဲ့တုံးချက်သူပစ်ခတ်ခဲ့တယ်လို့ Robert O'Neill ဆိုသူကAmerican သတင်းဌာနတွေကိုပြောကြားလိုက်တာပါ။နှစ်ချက်ဟာနှစ်ဖူးကိုထိမှန်ပြီး About a bat မြို့နေင်တွင်းကသူ့ရဲ့ဂရင်ရှိမှာလဲကျသွားခဲ့ပြီးတဲ့နောက်နောက်ထပ်တစ်ချက်ထပ်ပြီးပြစ်ခတ်ခဲ့တယ်လို့ပြောဆိုပါတယ်။အိုနီးကသူဟာဘင်လာဒင်ရဲ့နေင်ဝင်းတွင်းကိုဝင်ရောက်ခဲ့တဲ့ Navy Sea လို့ခေါ်တဲ့ရေတပ်အထူးကွန်မန်ဒိုအုပ်စု6ရဲ့ရှေ့ဆုံးနေရာအနီးမှာရှိနေကြောင်းနဲ့2001ခုနှစ်က American နိုင်ငံမှာလူပေါင်း3000လောက်တပ်ဖြတ်ခဲ့တဲ့ဖြစ်ရပ်ကြီးကိုကြိုးကန်စီစဉ်ခဲ့သူကြီးနဲ့ထိတ်တိုက်တွေ့ဆုံခဲ့တယ်လို့ပြောဆိုလိုက်ပါတယ်။ဘင်လာဒင်ရဲ့အခန်းကိုပထမဆုံးရောက်သွားတဲ့ကွန်မန်ဒိုကသူရဲ့ညကြီးမျက်မှန်ကတဆင်ဘင်လာဒင်ကိုမတွေ့ရခင်မှာပဲတစ်ချက်ဆပြီးပြစ်ခတ်လိုက်တာလွဲသွားပုံရကြောင်းအိုနီးကပြောပါတယ်။အနည်းဆုံး Navy Sea Commando 2ယောက်ကလည်းဝင်ရောက်ပြစ်ခတ်မှုတွေလုပ်ခဲ့ကြောင်းအသက်38နှစ်တွင်ရွယ်အိုနီးကပြောပါတယ်။အဲ့ဒီထဲမှာ No SAD စာအုပ်ကိုရေးသားတဲ့ Mark Besson နဲ့လည်းပါဝင်တယ်လို့သူကပြောကြားလိုက်ပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
view american တမ်းမြန်မာပိုင်းစီစဉ်ရနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်ရှေ့သတင်းပတ်မြန်မာနိုင်ငံကိုတွားရောက်မဲ့သမ္မတဥပမာအနေနဲ့ဒေါအောင်ဆန်းစုကြည်ကိုသမ္မတရာထူးလင်ယာဝင်ရောက်ခွင့်ရနိုင်ရေးအတွက်မြန်မာအစိုးရကိုဖိအားပေးတောင်းဆိုဖို့အမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေကတိုက်တွန်းနေကြပါတယ်တကယ်လို့များဒေါအောင်ဆန်းစုကြည်ကိုသမ္မတရာထူးပါဝင်ရှင်ပြန်ရေးအတွက်လှုပ်ဆောင်ခွင့်မပြုဘူးဆိုရင်2015ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့အမေရိကန်လွှတ်တော်အမတ်နာဒါဇင်လောက်ပါဝင်လက်မှတ်ရေးထိုးပြီးတော့သမ္မတဥပမာထံပေးပို့ဖို့ပြင်ဆင်ထားတဲ့စာထဲမှာဖော်ပြထားပါတယ်။ပါဝင်လက်မှတ်ရေးထိုးကြတဲ့အထက်မှာပါတီကြီးနှစ်ရပ်ဖြစ်တဲ့ Republican ကို Democrat Party အမတ်တွေပါပါဝင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးဟာရပ်တန့်နေတယ်လို့ပါတီကြီးနှစ်ရပ်လုံးကဥပဒေပြုလွှတ်တော်အမတ်တွေကပြောပါတယ်။သမ္မတဥပမာအစိုးရကတော့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းမှုနဲ့ရက်ဆက်ကြမ်းကြုတ်တဲ့စစ်အစိုးရအုပ်ချုပ်ရေးကနေအရက်သားအစိုးရအုပ်ချုပ်တဲ့စနစ်စီကူးပြောင်းသွားခဲ့တဲ့အချက်တွေဟာအမေရိကန်နိုင်ငံသားရေး policy ရဲ့အောင်မြင်မှုဖြစ်တယ်လို့ပြောနေပါတယ်။မြန်မာစစ်တပ်ကတော့ပါလီမန်မှာရရှိထားတဲ့သူတို့ရဲ့ဩဇာကိုအထူးကိမခံသလိုအရင်အစိုးရလက်ထက်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်လိုကြပါဘူးဒီအခြေခံဥပဒေကဒေါအောင်ဆန်းစုကြည်ကိုတမနာရာထူးဆက်ခံခွင့်မရအောင်ကန့်သတ်ထားပါတယ်ဒီလိုအနေထားမျိုးနဲ့ကျင်းပပြုလုပ်တဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးတော့တရားမျှတပြီးအများလက်ခံယုံကြည်တဲ့ရွေးကောက်ပွဲတစ်ခုအတိတ်ပဲဖွင့်ဆိုလို့မဖြစ်နိုင်ကြောင်းဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံသားတွေအနေနဲ့သူတို့တင်မြှောက်ခြင်းနဲ့လူပုဂ္ဂိုလ်ကိုရွေးချယ်ခွင့်မရကြလို့ဖြစ်တယ်လို့သမ္မတဥပမာထံရေးတဲ့စာထဲမှာဖော်ပြထားတယ်လို့အမိမဖော်တဲ့လွှတ်တော်အမတ်တဦးရဲ့လက်ထောက်ဖြစ်သူက AP သတင်းဌာနကိုပြောဆိုပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းစစ်တပ်ကမှတ်မှုထားတဲ့အစိုးရပေါ်နိုင်ငံတကာအတိုင်းအဝန်ဘက်ကယုံကြည်မှုထားတာစောလွန်းတယ်လို့ဗိုလ်ထုနေမှာပြောဆိုလိုက်တယ်လို့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေရပ်တန့်နေတာကြားလှပြီးဖြစ်ပြီးအမေရိကန်အစိုးရကလည်းလိုတာထက်ပိုပြီးတော့အကောင်းမြင်လွန်းနေတယ်လို့ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေတိုးလာတဲ့သတင်းလွတ်လပ်ခွင့်တစားတဲ့တစားရော့ကျလာနေတဲ့မွတ်စလင်စန့်ကျင်ရေးအကြမ်းဖက်မှုတွေဖြစ်အောင်အစိုးရကစွပ်ပေးနေတဲ့စသဖြင့်လွှတ်တော်အမတ်တွေကသမ္မတထံပေးပို့တဲ့စာမဲမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့အဲ့ဒီလိုစိုးရိမ်စရာကောင်းတဲ့ကိစ္စတွေမဖြေရှင်းသေးသေးတဲ့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံတို့ကြားပုံမှန်ဆက်ဆံရေးပြန်ဖြစ်မလာနိုင်သေးဘူးဆိုတာကိုသမ္မတဥပမာအနေနဲ့ရှင်းရှင်းလင်းလင်းအသိပေးဖို့လိုတဲ့အကြောင်းလဲတောင်းဆိုထားပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်စစ်ပစ်အကူအညီဆိုင်ရာကန့်သတ်မှုတွေနဲ့အတူအရေးယူဒဏ်ခတ်မှုတချို့ကိုဆက်လက်ပြီးတော့ချမှတ်ပိတ်ဆို့ထားမှုကိုကင်ဆယ်ထားစေဖြစ်ပါတယ်။သမ္မတထံရေးသားပြပို့တဲ့စာမှာပါဝင်လက်မှတ်ရေးထိုးကြတဲ့သူတွေထဲမှာမြန်မာအရေး အောက်လွှတ်တော်မှာပြောဆိုလေးရှိတဲ့ဒီမိုကရက်လွှတ်တော်အမတ်ဂျိုးခရော်လီအောက်လွှတ်တော်အာရှရေးရာဆိုင်ရာဥက္ကဋ္ဌရီပပ်ဘလစ်ကန်အမတ်စတီးဖ်ချာဘော့တို့လည်းပါဝင်တယ်လို့သိရပါတယ်။အမေရိကန်သမ္မတအင်ပီရိုအမျိုးသားလုံခြုံရေးကောင်စီအကြံပေးအဖွဲ့ဝင်တဦးဟာမြန်မာဒီမိုကရေစီအရေးနဲ့လူ့အခွင့်အရေးဆောင်ရွက်နေတဲ့အစိုးရမဟုတ်တဲ့အဖွဲ့တွေနဲ့နိုဝင်ဘာလ6ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။
အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးညီလာခံအပြီးထုတ်ပြန်မဲ့ဥက္ကဋ္ဌရဲ့ချဉ်းညက်ချက်မူကြမ်းပေါက်ကြားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအာဆီယံရဲ့ဦးစီးဌာနကဒီမူကြမ်းကိုအဖွဲ့ဝင်နိုင်ငံတွေကိုကြိုတင်ဖြန့်ဝေခဲ့တာအတွက်ကြောင့်တရားဝင်မထုတ်ပြန်ခင်မှာအဖွဲ့ဝင်နိုင်ငံတွေအားလုံးကတေချာစွာထိမ့်သိမ်းရမယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ်။လာမယ့်ပတ်ထဲမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံအပြီးထုတ်ပြန်မဲ့ဥက္ကဋ္ဌရဲ့ချဉ်းညက်ချက်မူကြမ်းကိုအာဆီယံအဖွဲ့ဝင်နိုင်ငံတနင်္ဂနွေရက်အမိမဖော်လို့တဲ့အဆင့်မြင့်အရာရှိတူကနေတဆင့် VOA ကအခုသတင်းပတ်ထဲမှာပဲလက်ခံရရှိခဲ့တာဖြစ်ပါတယ်။အခုနေ့အာဆီယံထိပ်သီးညီလာခံကိုအာဆီယံလက်ချက်ဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံကအင်ရှင်ဖြစ်နဲ့လက်ခံကျင်းပမှာဖြစ်ပြီးဒီပေါက်ကြားမှုနဲ့ပတ်သက်ပြီးဒီချဉ်းညက်ချက်မူကြမ်းပေါ်မှာသဘောထားမျက်နှာပေးနိုင်အောင်အဖွဲ့ဝင်နိုင်ငံတနင်္ဂနွေချင်းစီကိုကြိုတင်ပေးပို့ခဲ့တာဖြစ်ကြောင်းမြန်မာနိုင်ငံချိုင်းဝန်ကြီးဌာနအာဆီယံရဲ့ဦးစီးဌာနကညွှန်ကြားမှုချုပ်ဥအောင်နှင်းကပြောကြားခဲ့ပါတယ်
။ယူကရိန်းနိုင်ငံမှာဆက်လက်ဖြစ်နေစေရုရှားကိုလူလာတဲ့ခွဲထွက်ရေးသမားတွေကိစ္စနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေနဲ့တင်းမာမှုတွေဖြစ်နေတဲ့အတွက်2016ခုနှစ်အမေရိကန်နိုင်ငံမှာကျင်းပဖို့ရှိတဲ့နိုင်ငံတကာနျူကလ িয়ার လုံခြုံရေးထိပ်သီးဆွေးနွေးပွဲကိုတပိတ်မောက်မယ်လို့ရုရှားအစိုးရကပြောလိုက်ပါတယ်။အမေရိကန်ပြည်တော်စုမှာရှိတဲ့ရုရှားထိပ်တန်းတန်မှကြီးစာကြီးကစ်စီယက်စ်ကဒီညီလာခံဟာထူးထူးခြားခြားဘာမှအရေးမပါဘူးလို့ရုရှားအစိုးရကယူဆတဲ့အကြောင်းပြောဆိုပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစာမိုးဝင်းနဲ့ဒေါခင်မြို့သက်တို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပါမယ်ရှင်။မြန်မာနိုင်ငံမှာဒီမိုကရေစီထွန်းမကားဖို့နဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကို EU ဥရောပသမဂ္ဂကကြိုဆိုလိုက်ပေမဲ့ရခိုင်ပြည်နယ်တွေကစိုးရတဲ့အခြေအနေတွေလို့လူ့အခွင့်ရေးဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းဖို့နဲ့မြန်မာနိုင်ငံအတွင်းသတင်းသမားတွေနဲ့လူ့အခွင့်ရေးဆောင်ရွက်သူတွေကိုအန်ဒီယမရှိအောင်ဆောင်ရွက်ပေးဖို့ကိုပါတောင်းဆိုလိုက်ပါတယ်။ကြာသာပတင်းနေ့ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူ့အခွင့်ရေးဆိုင်ရာစုံဖြတ်ချက်မူကြမ်းတင်သွင်းပြီးအခုလိုတောင်းဆိုလိုက်တာပါ။အပြည့်စုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။နိုဝင်ဘာလ6ရက်ကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီ42ကျင်းမြောက်ဆွေးနွေးပွဲမှာ EU ဥရောပသမဂ္ဂနဲ့မြန်မာအရေးဆောင်ရွက်နေတဲ့နိုင်ငံတွေကရေးဆွဲတဲ့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်မူကြမ်းကို EU အဖွဲ့ဝင်အီတလီနိုင်ငံဆိုင်ရာသံမကြီးကဖတ်ကြားတင်သွင်းခဲ့ပြီးမြန်မာနိုင်ငံဒီမိုကရေစီထွန်းကားဖို့အတွက်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကိုကြိုဆိုလိုက်ပါတယ
် This draft resolution welcomes the continued positive developments in the country over the past year.
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းတိုးတက်မှုတွေဆက်ပြီးတော့တွေ့ရတဲ့အတွက်ကြိုဆိုလိုက်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိသလိုပြည်တွင်းနိုင်ငံရေးဆောင်ရွက်နေသူတွေနဲ့ထိတွေ့ဆက်ဆံမှုတွေတွေ့ရတဲ့အတွက်ကြိုဆိုလိုက်ပါတယ်။လာမယ့်2015မှာအဖွဲ့အားလုံးပါဝင်တဲ့ပွင့်လင်းပြီးအများလက်ခံနိုင်မဲ့ရွေးကောက်ပွဲကျင်းပပေးဖို့ဆက်ပြီးတော့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်းတိုက်တွန်းပါတယ်
။မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲစီဖို့တိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်မှုတွေကနေအဖွဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာစေဖို့လှုပ်ဆောင်နေမှုတွေအတွက်ကြိုဆိုတယ်လို့လည်းပြောပါတယ်။အခုဆုံးဖြတ်ချက်မူကြမ်းကနေမြန်မာနိုင်ငံမှာအခုထိရှိနေသေးတဲ့လူ့ခွင့်ရေးဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းဖို့လည်းတိုက်တွန်းလိုက်ပါတယ်
။ This includes the situation of ethnic and religious minorities. In particular, the serious situation in the Rakhine State.
ဒီလူ့ခွင့်ရေးဆိုင်ရာပြဿနာတွေထဲမှာလူနည်းစုတိုင်းရင်းသားတွေနဲ့ဘာသာရေးကိုးကွယ်မှုတွေပါဝင်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်တဲကစိုးရတဲ့အခြေအနေတွေပါအဲ့ဒီဒေသမှာမှီတင်းနေထိုင်သူတွေအလုံးအတွက်စူးစမ်းဆောင်ရွက်ကြဖို့ပါ
ဒါအပြင်မြန်မာနိုင်ငံမှာဂျပန်ဖန်စီထိန်းသိမ်းမှုတွေအတင်းအဓမ္မအိုးဝင်ရွှေ့ပြောင်းခိုင်းတာတွေလိင်မှုဆိုင်ရာအကြမ်းဖက်မှုတွေနဲ့လူမဆန်တဲ့နှိမ်ပန်းမှုတွေအထမမြေယာသိမ်းဆည်းမှုပါဝင်လူခွင့်ရေးချိုးဖောက်နေမှုတွေတွေ့နေရဆဲမှုဒါတွေကိုအများဆုံးရပ်ဆိုင်းတော့အောင်တဆင့်တက်လှုပ်ဆောင်ဖို့တိုက်တွန်းလိုက်တာပါဒါအပြင်အစိုးရအနေနဲ့တာဝန်ယူမှုရှိလာစေဖို့နဲ့အပြစ်ရှိသူတွေအရေးယူမခံရဘဲလွတ်မြောက်နေမှုတွေအတွက်လူအပ်တဲ့အရေးယူဆောင်ရွက်မှုတွေလှုပ်ဆောင်ဖို့မြန်မာအစိုးရကိုတောင်းဆိုလိုက်သလိုသတင်းသမားတွေနဲ့လူခွင့်ရေးဆောင်ရွက်သူတွေအန်ဒီယကင်းအောင်လှုပ်ဆောင်ပေးဖို့ပါတောင်းဆိုလိုက်တာပ
ါ The draft resolution also encourages the government to fulfill itsCommitment to protect the freedom of expression, association and peaceful assembly
မြန်မာအစိုးရလှုပ်ဆောင်မယ်လို့ကြေပေးထားတဲ့လွတ်လပ်စွာရေးသားပြောဆိုခွင့်စုဝေးခွင့်နဲ့တင်ပင်ဖွဲ့စည်းခွင့်တွေကိုအပြည့်အဝပေးနိုင်အောင်ကြိုးစားဖို့အခုဆုံးဖြတ်ချက်မူတန်းကနေအားပေးလိုက်သလိုသတင်းသမားတွေရဲ့လူအခွင့်အရေးခုခံကာကွယ်သူတွေအန္တရာယ်မရှိအောင်တဆင့်တိုးပြီးတော့ဆောင်ရွက်ဖို့လှုပ်လာဖို့ကိုလည်းတိုက်တွန်းပါတယ်ရှင်
အခုကုလသမဂ္ဂအထွေထွေညီလာခံမှာတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းကို EU ဥရောပသမဂ္ဂကဦးစီးပြီးမြန်မာအရေးဆောင်ရွက်နေတဲ့နိုင်ငံတွေနဲ့အတူရေးဆွဲတင်သွင်းခဲ့တာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။မြန်မာနိုင်ငံမှာလူ့ခွင့်ရေးနဲ့ဒီမိုကရေစီအတွက်ဆောင်ရွက်ပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေနဲ့ကြာသပတေးနေ့ကသမ္မတဥဘာမားရဲ့လက်ထောက်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဘင်ဂျမင်ရိုးဒ်စ်တို့တွေ့ဆုံခဲ့ပါတယ်။အဲဒီလိုတွေ့ဆုံတဲ့အချိန်မှာမြန်မာနိုင်ငံပေါ်ထားရှိမဲ့အမေရိကန်ရဲ့မူဝါဒဟာလူ့ခွင့်ရေးနဲ့ဒီမိုကရေစီကိုအလေးထားတဲ့အကြောင်းမစ္စတာရိုးဒ်စ်ကဆွေးနွေးခဲ့တယ်လို့သိရပါတယ်။အကြောင်းစုံကိုဒေါ်လာလာတန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
သမ္မတဥဘာမားနောက်သတင်းပအာဆီယံထိပ်သီးညီလာခံနဲ့အရှေ့အာရှထိပ်သီးညီလာခံတယောက်ဖို့မြန်မာနိုင်ငံကိုမတော်ရောက်မီအခုလိုလက်ထောက်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဘင်ဂျမင်ရိုးဒ်ကမြန်မာနိုင်ငံလူ့အခွင့်အရေးနဲ့ဒီမိုကရေစီရရှိရေးအတွက်ဆောင်ရွက်နေတဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီစီဝေဝဲရဲ့ဥတီချက်ကတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ပြုပြင်ပြောင်းလဲရေးအကဲဆတ်မှုတွေနဲ့ပတ်သက်လို့ဒီ NGO အဖွဲ့အစည်းတွေရဲ့စိုးရိမ်မကင်းဖြစ်မှုတွေကိုသိရှိနိုင်ဖို့အပြင်မြန်မာနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့အနာဂတ်ထိတွေ့ဆက်ဆံရေးမှာသမ္မတဥဘာမားရဲ့ဦးစားပေးမှုတွေကိုဘင်ရိုးဒ်စ်ကရှင်းပြခဲ့တယ်လို့ဆိုပါတယ်။ဒီစီဝေဘွဲကိုတယောက်ခွင့်ရတဲ့ NGO အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေနဲ့ကချင် Alliance ကိုကချင်ကွန်ရဲ့ဥက္ကဋ္ဌကမ်ဆောင်နဲ့ပါဝင်ပါတယ်။စီဝေဘွဲအဓိကအချက်နဲ့ပတ်သက်လို့ကမ်ဆောင်က
ဒီသမ္မတဗမာပြည်မတော်ခင်ဒီ policy ရေးရနဲ့ပတ်သက်ပြီးမှသူတို့သုံးသက်ချက်ပေါ်သူတို့ဒီဝါရှင်တန်မှာရှိတဲ့ဗမာပြည်အတွက်လှုပ်ဆောင်နေတဲ့ NGO ကိုပေါ်မှာသူတို့ကိုသုံးသက်ချက်ပေးခိုင်းတော့ပေါ့နော်။ဒီကဘလို့အခြေအနေရှိတဲ့အကြောင်းကိုအစိုးရနေပြီးတော့ဘယ် policy နဲ့တောင်းနေလဲအကြောင်းသူတို့ရှင်းပြတယ်။သူတို့ကနေပြီးတော့ပြန်ဒီ feedback ပေးတဲ့အကြံဉာဏ်ပေးတဲ့ဒီအချက်ကဒီဗမာပြည်မှာဖြစ်နေတဲ့ဒီဒီမိုကရေစီအပြောင်းအလဲအကြောင်းတစ်ခုနောက်တစ်ခုကရိုဟင်ဂျာအကြောင်းနောက်တစ်ခုကကျွန်တော်တို့ပြည်ချင်းတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့တာမကဒီကျွန်တော်တိုင်းရင်းသားတွေနဲ့လက်နက်ကိုင်တွေနဲ့ဒီပခါဖြစ်နေတဲ့အကြောင်းကိုသူတို့တော်တော်အရေးထားမှသူတို့ဒီပြောသွားတာတွေ့ရတာပေါ့သူတို့ကဗမာပြည်ကတော့ဒီ revolution ဆိုတဲ့နေချင်းညချင်းပြောင်းလဲနေတဲ့နိုင်ငံမဟုတ်ဘူးဆိုတော့သူတို့ကအဆင့်အဆင့်ပြောင်းလဲမယ်ဆိုတဲ့ policy ကိုခံထားပါတယ်လို့သူတို့ပြောပါတယ်ကျင်းတာမဟုတ်ဘူးအဓိကတော့ NCC ဆိုတော့ဒီနိုင်ငံလုံးပြစ်ခတ်ရစေဖို့အတွက်ကြိုးစားနေလမ်းပေါ့နည်းနည်းတန့်သွားတဲ့သဘောရောက်သွားတဲ့အခြေအနေကိုသူတို့ကလည်းသိအားရတဲ့သဘောမရှိသေးဘူးဆိုတော့ဘောစဘာဝသူတို့ပေါ်ပြပါတယ်နောက်သမ္မတကိုယ်တိုင်ရောဒီအကြောင်းအနေနဲ့ပတ်သက်မှာကျင်းပြတယ်မှာဖြစ်နေရဲ့ဒီစားနဲ့ပတ်သက်မှာကောင်းကောင်းသိကြောင်းမရှိပါသေးဘူးဆိုတော့သဘောထားချက်ကိုသူထုတ်ပေါ်ပြပါတယ
်ဒါအပြင်ရခိုင်ပြည်နယ်မှာရိုဟင်ဂျာလူ့အဖွဲ့အစည်းရဲ့ယက်တီချက်နဲ့မြန်မာနိုင်ငံတွင်မွတ်စလင်လူနည်းစုအခြေအနေကြောင့်အရေးပါမှုကိုလည်းမစ္စတာရိုးစ်ကဆွေးနွေးခဲ့တယ်လို့ကမ်ဆန်ကပြောပါတယ်။နောက်နေ့ကျင်းပမယ့်2015ရွေးကောက်ပွဲဟာတရားမျှတပြီးလွတ်လပ်ဖို့အရေးကြီးတဲ့အကြောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးရဲ့အရေးပါမှုကိုလည်းမစ္စတာရိုးစ်ကတင်ပြခဲ့တယ်လို့ကမ်ဆန်ကဆိုပါတယ
်။ရွေးကောက်ပွဲကတော့သူတို့ကနေပြီးတော့ဒီတတိယ milestone ဆိုတဲ့ဟာကိုသူတို့ခံယူတယ်လို့ပြောပါတယ်။ပမာပြည်ကိုပြောင်းလဲတာမပြောင်းလဲတာဟာကိုချိန်တန်ချိန်ဒီဟာနေပြန်သူတို့မြင်တယ်လို့သူတို့ပြောပါတယ်သူတို့ပြောတာဒီအဓိက US policy အခြေအနေလာပြောင်းလဲမှုအခြေအနေကဒီ democracy ဘက်ကို democratization process ဆိုတဲ့ဘက်ကိုဦးတည်တဲ့ဟာကိုသူတို့အဓိကထားတယ်လို့သူတို့ပြောတာပါတော်လည်းသူကြီးကနေပြီးတော့ပါဝင်ဖို့ကတော့အရေးကြီးတာဟိုဖတ်ခါတယ်လည်းရောပြောပါတယ
်ဒါပြင်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေနောက်ကျောင်းပြန်လှည့်နေပြီဆိုတဲ့ဝေဖန်ချက်နဲ့ပတ်သက်လို့တခြားလူအခွင့်အရေးအခြေအနေတွေကိုလည်းဆွေးနွေးခဲ့တယ်လို့ကမ်ဆန်ကပြောပါတယ်။စီဝေဘဲကိုအမေရိကန်နိုင်ငံခြားရေးဌာနဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မယ်လနော့စကီလည်းတက်ရောက်ခဲ့တယ်လို့ဆိုပါတယ်။မစ္စတာမယ်လနော့စကီရဲ့တင်ပြချက်နဲ့ပတ်သက်လို့ကမ်ဆန်က
သူကလည်းဒီအတူတူပါပဲသူတို့မြင်တာကဗမာပြည်ကတော့ဗမာပြည်ကိုအဓိကဒီပြုတ်ကိုပဲသူတို့ကနေပြီးတော့ချေခွင်ချေဖို့အတွက်ကြည့်ပဲသူတို့သွားပြီးဥစားရောက်ခဲ့မှာမဟုတ်ဘူး။အဓိကကတော့ဒီမှာဒီလူခွင့်ရကိုတိုးတက်နိုင်မဲ့ခွင့်လန်းရှိနိုင်မဲ့လို့ထင်လို့ပဲသူတို့ပြောပါရည်တို့လို့တော့ဘာလို့အဒီပြည်ပြန်ကြောင်းနေမှုအတွက်တော့အားပေးနိုင်ဖို့အားတစ်ခုဖြစ်နိုင်ဖို့အတွက်သူတို့ပြောပါတဲ့ပုံညီစားလာလို့သူတို့ပြောပါရဟုတ်တယ်။2015ပေါ်မှာမူတီမှာသူတို့နောက်ထပ်သွားလဲမဲ့ညီလန်းနေတဲ့သူတို့ပြန်ကြည့်သွားလို့ပြောရအောင်။
မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအခြေအနေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံတွေနဲ့အကောင့်ဘက်ကကြီးသိမ့်မမြင်ကြဘူးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကပုတ်ထုနေ့သတင်းစာရှင်းလင်းပွဲမှာတတိပေးပြောကြားခဲ့တယ်လို့အမေရိကန်အောက်လွှတ်တော်ရဲ့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်ဒါဇင်ဂျော်တို့ကလည်းမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုးရွားမှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုအကြောင်းအမှရေးထိုးထားတဲ့စာကိုသမ္မတဦးဘာမမြန်မာနိုင်ငံကိုမသွားရောက်မီပေးပို့ခဲ့ချိန်မှာပဲအခုလိုအင်ဂျူရောလက်ထောက်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကမြန်မာနိုင်ငံဒီမိုကရေစီနဲ့လူ့အခွင့်အရေးတိုးတက်ရေးဟာအမေရိကန်ရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့ policy ရဲ့အရေးပါမှုတစ်ရပ်ဖြစ်တယ်ဆိုပြီးတော့အလေးထားပြောဆိုခဲ့တာနဲ့တိုက်ဆိုင်နေတယ်လို့ဆိုရမှာပ
ါဒေါ်လှလတ်တန်ပြောပြခဲ့တာပါရှင်ဒေသတွင်းထိပ်သီးညီလာခံကိုအင်ရှင်အဖြစ်မကျင်းပခင်ရပ်ပိုင်းလိုမှာပဲစစ်အစိုးရရဲ့စိုးမိုးချက်လက်မှုတွေတစ်စိတ်တစ်ပိုင်းရှိနေသေးတဲ့မြန်မာနိုင်ငံမှာလူခွင့်ရေးနဲ့ပတ်သက်တဲ့စောင့်ကြည့်ခံရမှုတွေရှိနေပါတယ်။ VOA သတင်းတောက် VOA ရဲ့အရှိတောင်အာရှသတင်းတောက် Steve Harmon ရဲ့သတင်းပေးပို့ချက်ကိုနှမ်းလောင်ကပြောပြပါမယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်ကလူခွင့်ရေးတွေကိုဆူဆူဝါးဝါးချိုးဖောက်နေဆဲပဲလို့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေကဆွဆွဲလိုက်ပါတယ်။အရှိတောင်အာရှအခြေစိုက်လွတ်လပ်တဲ့အဖွဲ့အစည်းဖြစ်တဲ့ Fortify Rights ကတော့မြန်မာအရေးတက်ရဲနဲ့အခြားလုံခြုံရေးတပ်တွေရဲ့ပြည်နယ်မဲ့ရိုဟင်ဂျာလူနည်းစုတွေကိုထွက်ပြေးသွားအောင်အခြေအနေဖန်တီးချက်တွေကိုမှတ်တမ်းပြုစုထားတယ်လို့ဆိုပါတယ်။ဒါရင်မကအခြား Uniform Wood တွေကလည်းဒီလိုထွက်ပြေးမှုတွေကြောင့်အကျိုးများကြတယ်လို့လည်းဆွဆွဲပြောဆိုပါတယ်။ Fortify Rights ရဲ့အမှုဆောင် Director Matthew Smith ကတော့
In some cases the Navy is cooperating with transnational organized criminal network
ချုပ်ကိစ္စမှာတော့ရေတက်ကနိုင်ငံဖြတ်ကျော်ရာဇဝတ်မှုကျူးလွန်တဲ့ကွန်ရက်တွေနဲ့ပေါင်းပြီးတော့ဒီလိုမျိုးလူမောင်ခိုကူးမှုတွေမှာချိတ်ဆက်ပါဝင်ကြပါတယ
်။ Harvard ဥပဒေကြောင်းကနိုင်ငံတကာဆိုင်ရာလူအခွင့်ရေးစေခန်းကတော့ပြီးခဲ့တဲ့၄နှစ်အတွင်းကရင်လူနည်းစုတွေအပေါ်တိုက်ခိုက်မှုတွေမှာရွာသားတွေနဲ့ရောတိုက်ခိုက်မှုမှာပါဝင်ခဲ့တဲ့စစ်သားဟောင်းတွေကိုပါလူတွေ့မေးမြန်းခဲ့ပါတယ်။အစီရင်ခံစာမှာဖော်ပြထားချက်အရအဲ့ဒီလောက်ရက်တွေမှာခုချိန်ထိစစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့လူ၃ယောက်ပါဝင်နေပြီးပြည်ထရေးဝန်ကြီးဖြစ်တဲ့ဗိုလ်ချုပ်ကြီးကူကိုလည်းပါတယ်လို့ဆိုပါတယ်။ဒီစုံစမ်းတွေ့ရှိချက်တွေကိုမြန်မာအစိုးရစီတည်တင်းပတ်ထဲတင်ပြသွားမှာဖြစ်ပြီးကာကွယ်ရေးဝန်ကြီးဌာနကတော့အခုတွေ့ရှိဖော်ပြချက်တွေဟာအတိတ်ပဲမဲ့ဘက်လိုက်ဖော်ပြချက်တွေရာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ Harvard တက္ကသိုလ်ကကမ္ဘာလုံးဆိုင်ရာတရားရေးအဖွဲ့ဝင်တဦးဖြစ်တဲ့ Matthew Bagdar ကတော့မြန်မာအစိုးရအနေနဲ့အစီရင်ခံစာရဲ့အတွေ့ရှိချက်တွေကိုအ ਨੇ ဆုံးတော့ဆွေးနွေးလို့စိတ်ရှိတယ်လို့ပြောပါရတယ်
။ There is concern within some parts of the government about human rights abuses and about military conduct but we're
မြန်မာအစိုးရတွေကလူတချို့ကတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့စစ်တပ်ရဲ့အပြုအမူတွေပေါ်စိုးရိမ်ပါတယ်။ဒါပေမဲ့လည်းကျွတ်တို့အဖွဲ့ကဒီကိစ္စကိုဘယ်လိုကင်တွယ်ရမလဲဆိုတာမသေးချာသေးပါဘူး။
အပြည်ပြည်ဆိုင်ရာလူအခွင့်အရေးအဖွဲ့အစည်းခန်းကတော့ဒီကိစ္စမှာပါဝင်ပတ်သက်သူတွေကိုအရေးယူဖို့တောင်းဆိုတာမျိုးမရှိပါဘူး။ဒါကမြန်မာပြည်သူတွေရဲ့သဘောထားနဲ့ပဲဆိုင်တယ်လို့ပြောပါရယ်။ဒါပေမဲ့ဒီကိစ္စကိုလူသိရှင်ကြားဖြစ်စေလိုတယ်လို့မစ္စတာဘတ်ကာကပြောပါရယ
်။ Without addressing military reform, you're going to stunt the ongoing transition in the country and accountability has to be a fundamental.
စစ်တပ်ကပြန်လည်ပြုပြင်ရေးတွေမလုပ်ရင်တော့နိုင်ငံပြန်လည်တည်ဆောက်ရေးမှာအခက်အခဲတွေနဲ့ရင်ဆိုင်ရမှာဖြစ်ပါရယ်။ဘလို့ပြန်လဲတိဆောက်ရေးမှမဆိုတာဝန်ခံမှုဆိုတာကတော့အဓိကကြတဲ့အခြေခံအချက်ဖြစ်ပါတယ
်45 rights အဖွဲ့က Smith ကတော့နေပြည်တော်မှာလုပ်မဲ့အာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံအတွင်းဒီကိစ္စကိုခေါင်းဆောင်တွေကထုတ်ဖော်ပြောဆိုတာမရှိရင်ဒါဟာတိတ်ကိုမှားယွင်းမှုဖြစ်လိမ့်မယ်လို့ပြောပါတယ်မလေးရှားကိုအသွာထိုင်းနိုင်ငံကျွန်းပေါ်မှာတောင်းတင်နေတဲ့ရိုဟင်ဂျာတွေအရေးကဒေသရင်းပြဿနာအဖြစ် Mr. Smith ကပြောဆိုသုံးလုံးသွားပါတယ်
And it would be very appropriate and I would argue morally imperative
ASEAN ချက်သီးညီလာခံမှာဒီကိစ္စကိုတိတ်ခါရှိရှိဆွေးနွေးဖို့တိတ်ကိုတင့်တော်တယ်လို့တော့ကြုတ်တော့မြင်ပါတယ
် American သမ္မတ Barack Obama ကလည်းအတိုက်အခံကောင်းဆောင်တော်အောင်ဆန်းစုကြည်နဲ့အာရှလူငယ်ကောင်းဆောင်များအဖွဲ့ဝင်တွေနဲ့လည်းနေပြည်တော်ကထိပ်သီးညီလာခံကိုမတက်ရောက်ခင်ရန်ကုန်မှာတွေ့ဆုံမှုရှိပါတယ်တချိန်ထဲမှာပဲအလို့သတင်းထောက်ကိုပါကြီးကိုချုံနောင်ထားစဉ်တေဆုံမှုအတွက်မြန်မာစစ်တပ်ကလည်းစောင့်ကြည့်ခံနေရပါတယ်ကိုပါကြီးရဲ့ဇနီးကတော့သူ့ယောက်ျားရဲ့အလောင်းကိုပြန်ဖော်ရမှာကျိုးနေတဲ့ဥခေါင်းကိုမေယိုးနဲ့ရင်ပတ်မှာအပေါက်ဒဏ်ရာနှစ်ခုတွေ့ရတယ်လို့ပြောပါရယ်ကိုပါကြီးကိုစက်တင်ဘာလရုံးကမွန်ပြည်နယ်မှာကရင်တပ်နဲ့မြန်မာစစ်တပ်တိုက်ပွဲတည်င်းသွားယူရုံးစစ်တပ်ကဖမ်းဆီးသွားခဲ့တာပါရှင
်နားလောင်ပြောပြသွားတာပါ စစ်တပ်ကပြစ်ခတ်မှုကြောင့်သေဆုံးသွားကြောင်းသတင်းထုတ်ပြန်ထားတဲ့အလွတ်သတင်းတောက်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ရဲ့အလောင်းကိုဇနီးဖြစ်သူကနေအိမ်ရှိရာရန်ကုန်ကိုတယ်ဖို့စီစဉ်ထားပေမဲ့စီပင်တာယာက24နာရီအတွင်းတကြိုဖို့အကြောင်းကြားစာပေးပို့ခဲ့ပါတယ်။ဒါအပြင်ကိုပါကြီးရဲ့မိသားစုဝင်တွေတက်ခိုရာတဝိုက်မှလည်းမတင်ကားဘွဲရာလူစိမ်းတွေကိုတွေ့မြင်နေရတဲ့အတွက်ဒါတွေဟာအမှုမှန်ပေါ်ပေါက်ရေးအတွက်အတားအဆီးအနှောက်အယှက်အနေနဲ့တန်တရားဖြစ်မိတဲ့အကြောင်းမိသားစုဝင်တွေကရှုမြင်ပါတယ်။အပြည့်စုံကိုထိုင်းအခြေဆိုင် VOA သတင်းတောက်မအေးမာကစုံစမ်းတင်ပြထားပါတယ်ရှင်။
အလွတ်သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ရဲ့အလောင်းကိုနိုဝင်ဘာလ5ရက်နေ့ကတူးဖော်ခဲ့ပြီးနိုဝင်ဘာလ6ရက်နေ့မှာတော့မော်လမြိုင်မြို့ကပြည်နယ်ဆရာဝန်ကြီးတွေရဲ့ရင်ခွဲဆန့်သက်ချက်အရတနက်ဒဏ်ရာတွေ့ရှိရတယ်ဆိုပြီးမိသားစုကိုအသိပေးခဲ့တာပါဒီနောက်မှာတော့မိသားစုကိုအလောင်းပြန်လဲအနှံခဲ့ပေမဲ့နိုဝင်ဘာလ6ရက်နေ့ည10နာရီထိုးကန်ဒီအချိန်ကြမှာစီပင်တရားအဖွဲ့က24နာရီအတွင်းပြကြိုရမယ်လို့အသိပေးလာကြောင်းဇနီးဖြစ်သူမတ်တန်နာကပြောပါတယ်
။စီပင်ကနေပြီးတော့မိရတော့9ရက်နေ့အစီအဝေးဆုံးဖြတ်ချက်လို့24နာရီအခုဒီတက်ဆိုင်ရာတုတ်တန်ဆိုဒီမော်လမြိုင်ပေါ့နော်။မော်လမြိုင်တုတ်တန်မှာဒီ24နာရီအတွင်းပြကြိုပြရမယ်လို့ပြောတယ်။ဒါပေမဲ့လာသေးတော့အခုနောက်ကည9နာရီ45မိနစ်မှာလာသေးတယ်။ကျမရဲ့စန္ဒဆိုကျမသဘောမတူဘူး။တကယ်လို့ကျမသဘောမတူဘူးနဲ့သူတို့ကျမသဘောမတူဘူးဒီဖေးပေါ်မှာထားတဲ့လောင်းတို့ကလည်းတချို့မယ်ဆိုလို့ရှိရင်အိတ်တောင်သူတို့ခံကျမဒီလိုပဲသူတို့ပြောမယ်ကျမဒီဟာသဘောမတူဘူးနောက်ပြီးတော့ကျမကိုဆုံးဖြတ်ဖို့အချိန်ကျမကိုမပေးဘူးနောက်ပြီးတော့ကျမဖေးပေါ်အလောင်းကျမဟိုမော်ဂျူမှာပြရပြီးတဲ့အချိန်လို့လဲပြရပြီးတဲ့အချိန်ကလည်းမတွက်ဘူးဒါဟာမတရားမှုတသက်ပဲ
အလောင်းကိုတည်ဆောင်ဖို့လှုပ်ဆောင်ရမှာအတားအဆီးအနှောက်အယှက်တွေနဲ့ကြုံနေရကြောင်းဒါဟာအမှုမှမပေါ်ပေါက်အောင်စူးစမ်းမှုဖြစ်တန်တရားရှိတယ်ဆိုပြီးဇနီးဖြစ်သူကဆိုပါတယ
်ကျမတို့ခုပြီးတခုဒီအလောင်းကမော်လမြိုင်မြို့ကမထွက်ဖို့အတွက်အစိုးရပထမကဆရာဝန်နဲ့ရင်နောက်တစ်ခါကျတော့ဖုန်းကြီးနောက်တစ်ခါဘာသာရေးအကြည့်ပြုံးဆိုရဲခေါင်းစဉ်တက်လာတယ်ဒီနေ့ကျတော့စီပင်ကဥပဒေထုတ်လာတယ်အလုံး၅ခုရှိပါတယ်ကိုပါကြီးအမှုမှန်ပေါ်ပေါက်ဖို့မှာအမှုမှန်မပေါ်ပေါက်အောင်တားဆီးတယ်တားဆီးတယ်ဒါဆိုဒီဟာတကယ်ဒီမတရားမှုကိုအလုံးကဝိုင်းလိမ့်မှာလားဌာနပေါင်းစုံကဒီလိုပဲဒီမှာတို့ကိုထိတ်တွေ့ပြီးကြုံတယ
်နိုဝင်ဘာလ6ရက်နေ့ည12နာရီခန့်မှာတော့ကိုပါကြီးစနီတဲခွေရနေရာတဝိုက်မှာမတင်ငါဘွေရလူများတွေ့နေရတယ်လို့ရန်ကုန်မြို့ကနေသတင်းလိုက်ယူကြတဲ့မီဒီယာသမားတွေလည်းလုံခြုံရေးမကောင်းတဲ့အတွက်မော်မျိုးသားပါတီရုံးကိုအားလုံးပြောင်းရွှေ့နေထိုင်ရတယ်လို့လည်းပြောပြပါတယ
်။မော်တော်ဆိုင်ကယ်တွေနဲ့လည်းရပ်ဝင်နေပေါ့နော်။အဲကျမတို့ရဲ့လမ်းထောင်တွေမှာဟိုဒီဇိုင်းဒီဇောင်းအဲလိုဖုန်းတွေနဲ့သတင်းပို့နေတာဓာတ်ပုံခိုးရိုက်တာတွေရှိတယ်။အဲ့ခါကျတော့ကျမတို့ကူညီနေတဲ့မော်မျိုးသားပါတီကလာခေါ်ပြီးတော့ကျမတို့အန်ဒီရဲ့အတွက်ဆိုပြီးမော်မျိုးသားပါတီရုံးကိုကျမတို့ရွှေ့လာပြီ။ဒီမော်မျိုးသားပါတီကလူငယ်တွေရောအန်ဒီလူငယ်တွေကမီဒီယာတွေပြန်သွားပြီးလာဗမာတဲလဲပါလဲဆိုပြီးစုံစမ်းမင်းငင်းနေတယ်ကြားလို့နောက်ဒီမှာချိန်ကြီးထက်တဲ့မီဒီယာတော်တော်များများကိုလည်းသူတို့ကစိတ်ပူပြီးတော့ကျမတို့ဒီညတော့ပေါ်တင်မှာမိတ်ဆွေကျမတို့နဲ့လာအိပူမီဒီယာသမားတွေကိုစော်လို့သူကျမတို့နဲ့လာရတယ်။မော်မျိုးသားပါတီရောမှာပဲခေါ်ပြီးပြုံးပြုံးကြီးရပါတော့အဲ့မှာတိတ်တယ်ခြံတကားတွေအကုန်ပိတ်လိုက်တယ်
ကိုပါကြီးရဲ့အလောင်းကိုမိသားစုကရန်ကုန်မြို့ကိုတည်ဆောင်ဖို့အတွက်စီစဉ်နေပြီးရန်ကုန်မြို့ကရေဝဲတုတ်တံမှာတကြိုဖို့အတွက်စီစဉ်ထားတာပါ။နိုင်ရေးကူညီမှုအတင်းကကားတွေနဲ့အတူအလောင်းကိုတည်ဆောင်ဖို့စီစဉ်နေစဲမှာပဲအခုလိုမျိုးအဟန့်တားတွေဖြစ်နေတာပါ။အလွတ်သတင်းတော့ကိုပါကြီးဟာအော်တိုဘာလ၄ရက်နေ့မှာအဆောင်တက်သားတဦးစီကနေတနက်လူပြီးထွက်ပြေးဖို့ကြိုးစားတာကြောင့်ပြစ်ခတ်ရင်တည်ဆုံသွားခဲ့ရတာဆိုပြီးကာကွယ်ရေးဦးစီးဌာနကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကနေတဆင့်သတင်းထုတ်ပြန်ခဲ့ပါတယ်။တလအကြာအလောင်းကိုပြန်ဖော်တဲ့အခါမှာတော့နှိမ့်ဆက်ညှဉ်းပန်းဒဏ်ရာများနဲ့တည်ဆုံရတယ်ဆိုပြီးမိသားစုနဲ့မျက်မြင်တွေကပြောဆိုနေကြပါတယ်။ဆရာဝန်ရဲ့စစ်စစ်ချက်ကတော့အဖြစ်အဆုံကိုတရားရုံးကျမှသာတင်ပြနိုင်မှာဖြစ်တာကြောင့်လက်တလောတွေ့ရှိချက်အရတနက်ဒဏ်ရာ5ချက်နဲ့တည်ဆုံရတယ်ဆိုပြီးမိသားစုကိုပြည်내ဆရာဝန်ကြီးကအသိပေးပြောကြားထားပါတယ်ရှင်
မအေးမှာစုံစမ်းတင်ပြသွားတာပါမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းတိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA American တန်ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်း